မြန်မာစစ်တပ်လက်နက်မယောင်ဒါစီရဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဂျွန်လ18ရက်တောက်ကြံနေအစည်းအဝေးမှာတောင်းဆိုကြမှာဖြစ်တဲ့အပြင်မြန်မာစစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဖမ်းဆီးထားတဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့ပါတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ဒီအဆိုပြုချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံကနေစဉ်းစားဖို့အတွက်အနောက်နိုင်ငံတွေကတွန်းအားပေးနေပေမဲ့ဒီမူကြမ်းအတည်ပြုနိုင်အောင်အာဆီယံ၉နိုင်ငံအပါအဝင်တခြားနိုင်ငံတွေရဲ့ထောက်ခံမှုပိုးပြီးရဖို့အတွက်လိုနေတာကြောင့်မကြသေးခင်ကပဲနောက်ဆုံးမိနစ်ပိုင်းမှာရွှေ့ဆိုင်းပစ်ခဲ့ရတာလည်းဖြစ်ပါတယ်။ဒီအဆိုပြုချက်အတွက်အထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းချမှတ်နိုင်လောက်အောင်မဲခွန်းမလားတညတညွတ်ထက်အတည်ပြုမလားဆိုတာတော့အသေးချာမသိရသေးပါဘူး။ဒါပေမဲ့တကယ်လို့မဲခွန်းမယ်ဆိုရင်တော့အတည်ပြုဖို့ရလုံလောက်တဲ့မဲရဖို့ရှိတယ်လို့တန်တမန်တွေကပြောကြားကြောင်းလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းက Righteous ကတွေ့ခဲ့ရတဲ့အဆိုပြုမူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နဲ့မယောင်းချဖို့အတွက်ပြင်းထန်တဲ့အသုံးနှုံးနဲ့တောင်းဆိုထားတာဖြစ်ပြီးအာဆီယံနိုင်ငံတွေကဒီအသုံးနှုံးကိုဖယ်ရှားပစ်ဖို့လိုလားနေတာဖြစ်ကြောင်းလည်းပြောပါတယ်။ဒီမူကြမ်းထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကမြန်မာကိုလက်နဲ့မယောင်းအောင်လှုပ်ပေးဖို့အတွက်တောင်းဆိုထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကလည်းချမှတ်တဲ့အဆိုပြုဆုံးဖြတ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်တဲ့ဆုံးဖြတ်ချက်တွေနဲ့မတူဘဲလိုက်နာဖို့အတွက်မလိုအပ်ပေမဲ့နိုင်ငံတကာရဲ့နိုင်ငံရေးအရဖိအားပေးမှုတွေရှိလာနိုင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ကိုဓာတ်ရိုက်ဖြစ်စေ၊တယ်ဝိုက်ပြီးဖြစ်စေထောက်ခံပံ့ပိုးမှုမလုပ်ကြဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံအရသာအဆိုအရကိုစားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားထားတာဖြစ်ပါတယ်။